ဝါနဲ့မိုင်လာအဖွဲလက်နက်ကင်အဖွဲနှစ်ဖွဲကအထူးကိုယ်စားလှယ်အဖွဲဝင်တွေဟာတောင်အောင်ဆန်းစုကြည်နဲ့တမရော်ကာကွယ်ရေးဦးစီးချုပ်ပို့ချုပ်မူဂျီမင်းအွန်လိုင်းတို့နဲ့နေပြည်တော်မှာဒီကနေ့တရားစီတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒါအပြင်27ရာစုပင်လုံညီလာခံမှာပါဝင်နိုင်ရေးအတွက်ဒေါက်တာတင်မျိုးဝင်ဦးဆောင်တဲ့ပြည်တော်စုငင်းကြရဲ့ညီလာခံ27ရာစုပင်လုံအကျိုးပြင်ဆင်ရေးကော်မတီနဲ့ဆက်လက်ဆွေးနွေးသွားမယ်လို့သိရပါတယ်။ကိုရနိုင်ကပြေဆုံးပြောပြပေးမှာပါ
။ဟုတ်ကဲ့ပါ။ဝါပြည်သွေးစည်းညီညွတ်ရေးတပ် UWSC နဲ့မိုင်းလာတိုင်းသားလက်နက်ကိုင်အဖွဲ့ NDA အဖွဲ့နှစ်ဖွဲ့ကကိုယ်စားလှယ်တွေဟာနိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့နေပြည်တော်မှာဒီကနေ့တွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဒီကနေ့တွေ့ဆုံမှုအတွင်းမှာညီငယ်ရေးနဲ့ပတ်သက်တဲ့နှစ်ဖက်ယက်တီကျသဘောထားတွေကိုဆွေးနွေးခဲ့ကြတယ်လို့မြန်မာသမ္မတရုံးပြောခွင့်ရပုဂ္ဂိုလ်ဒုတိယညင်ကြားရေးမှူးချုပ်ဦးစော်ထေက VOA ကိုပြောပါတယ်
။ဒီနေ့တွေ့ခြင်းတွေကတော့နံပါတ်1နေနဲ့တော့ကျွန်တော်တို့အဲတော့တောင်ပုဂ္ဂိုလ်ကငင်းငယ်ရင်းနဲ့ပတ်သက်လို့ကျွန်တော်တို့တိုင်းသားစီလုံးငင်းငယ်ရေးပေါ့လေအဲဒါနဲ့ပတ်သက်ပြီးတော့ကျွန်တော်သူ့ရဲ့မူဝါဒသဘောထားကိုရှင်းပြတာပေါ့အော်နံပါတ်နှစ်အချက်ကတော့ကျွန်တော်တို့ဒီအထူးဒေသနဲ့ဘဝနဲ့အထူးဒေသလေးမိုင်းသားကငင်းငယ်ရေးလုပ်ငန်းတွေမှာအဆောအဆက်သူတို့ဆောင်ရွက်ခဲ့တဲ့ဥပဒေခဲ့တဲ့အခြေအနေတွေကိုကြာပြီးရှင်းပြတာပေါ့သူတို့ရဲ့ယက်တိချက်သဘောထားကိုဆက်ပြတယ်အော်အဲ့မှာတော့ကျွန်တော်ရေဘူးကဟိုပြောလို့ရတာတော့နှစ်ဖွဲ့လုံးကတော့ကျွန်တော်27ရာစုပြင်လို့ညီလာတာဟိုနိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်တော်ဝန်ကြီးကြီးဥဆောင်ပြီးဆောင်ရွက်တဲ့ညီလာခံကိုသူတို့အနေနဲ့ကျူဆိုတယ်ဟုတ်ကဲ့လေဆိုတော့တော့နှစ်ဖွဲ့လုံးအောင်ပြောပါ
27ရာစုပြင်လို့ညီလာခံတက်ရောက်နိုင်ရေးနဲ့ပတ်သက်ပြီးဆုံးဖြတ်ချက်တစ်စုံတစ်ရာကိုဒီနေ့ဆွေးနွေးမှုအတွင်းမှာချမှတ်နိုင်ခဲ့ပေမဲ့လာမယ့်ရက်ပိုင်းတွေအတွင်းမှာတော့ဒေါက်တာတင်မျိုးဝင်းဦးဆောင်တဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပြင်လို့အကျိုးပြင်ဆင်ရေးကော်မတီနဲ့အသေးစိတ်ဆွေးနွေးသွားမှာဖြစ်တယ်လို့ဦးစော်ထေကပြောပါတယ်
။ငြိမ်းချမ်းရေးကော်မရှင်ကနေပြီးတော့အသေးစိတ်သွားကြမှာ။သွားကြမှာဆိုတော့27ရာစုပြင်လို့ညီလာခံမှာပါဝင်နိုင်ရေးပေါ့ဘလို့ပုံမှန်ဘလို့နေသားမျိုးနဲ့ပါဝင်မလဲဘလို့ပါဝင်ကြမလဲဆိုတာတွေလည်းအဲ့မှာတစ်ဆက်တည်းဆွေးနွေးသွားမှာဖြစ်တယ်။မနေ့ဆရာမှာအထူးဒီပါနဲ့နဲ့အဲဝါအဖွဲ့နဲ့ငြိမ်းချမ်းရေးကော်မရှင်နဲ့နေပြီးတော့ဆွေးနွေးမှာ။နောက်ဒီရက်ချင်းမတင်နဲ့အဲ့ဒီရက်ပိုင်းတင်မှာပဲပေါ့။သူကလည်းမိုင်းလာနဲ့ရန်ကုန်မှာဆွေးနွေးဖို့တော့ဟိုဒီဟိုအကြံပြရည်တော့ရထားတာဟုတ်ကဲ့
UWSC နဲ့ NDA နှစ်ဖွဲ့စလုံးဟာတနိုင်ငံလုံးပြစ်ခတ်ရစရေးသဘောတူစာချုပ် NCA မှာလက်မှတ်မထိုးထားသလို27ရာစုပင်လုံညီလာခံအကျိုးဖြစ်တဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေမျက်နှာစုံကြီးဆွေးနွေးနေကြတဲ့မိုင်းကြရန်ဆွေးနွေးပွဲကိုလည်းပါဝင်ခြင်းမရှိပါဘူးဒါကြောင့်ဒီဆွေးနွေးပွဲကနေလာမယ့်27ရာစုပင်လုံညီလာခံမှာဒီအဖွဲ့တွေပါဝင်နိုင်ရေးအလားအလာဘလောက်ရှိသလဲဆိုတဲ့အပေါ်မှာတော့ဥသောထေကအခုလိုပြောပါတယ
်အဲ့တော့ဥသောဆိုတော့ဒီမှန်းချက်ကတော့27ရာစုပင်လုံညီလာခံမှာပါဝင်တဲ့ပါဝင်တဲ့သူတွေပါဝင်နိုင်ဖို့ဒီမှန်းပြီးဆောင်ရွက်နေတယ်အခုလောဆို ongoing process ပေါ့နော်ဆောင်ရွက်ဆက်အနေထားမှာရှိနေတယ်ပေါ့အဲ့ပေါ်မှာတော့ဘလောက်ထိပါဝင်နိုင်မလဲဆိုတဲ့မှန်းချက်ကတော့လောဆိုပြောဖို့ကတော့ဖြစ်တယ်ပေါ့လေအဲ့တော့ကျွန်တော်တို့ကတော့အဒီကဘောအကောင်းဆုံးကတော့မျောနေတာကတော့27ရာစုပင်လုံညီလာခံမှာပါဝင်တဲ့ပါဝင်တဲ့သူတွေပါဝင်လာမယ်လို့တော့ကျွန်တော်တို့မျောနေထားပါတယ
်နေပြီးတော့သင်္ဃဟဟိုတယ်မှာဒီကနေ့ဆွေးနွေးမှုအတွင်းဒီအဖွဲ့နှစ်ဖွဲ့ကတိုင်းသားလူငယ်တရားကြောပါဝင်ခဲ့ပြီးတော့ဒေါန်ဆန်းစုကြည်ကိုလည်းသူတို့သိကျင်တာတွေမေးခဲ့ကြတယ်လို့သိရပါတယ်ဒါ့အပြင်ဝါနဲ့မိုင်းလာတိုင်းသားလက်နက်ကိုင်အဖွဲ့ကိုယ်စားလှယ်တွေဟာနေ့လယ်ပိုင်းမှာတော့တမတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်းနဲ့ဘင်းအောင်ရိတ်သားမှာတွေ့ဆုံဆွေးနွေးခဲ့ပြီးတော့ညီညာရေးလုပ်ငန်းစဉ်အပါအဝင်ဒေသဖွံ့ဖြိုးရေးနဲ့လူဝတ်ချက်တွေကိုဆွေးနွေးခဲ့ကြတယ်လို့သိရပါတယ်ခင်ဗျာ